အမေရိကန်နိုင်ငံကချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကြောင့်စီးပွားရေးကျဆင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောတာထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့မှာလက်မထွက်ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေလည်းအပြစ်တင်ပြောဆိုမှုတွေထွက်ပေါ်လာတာပါ။အစိုးရပိုင်း National Iranian Oil Production Distribution Company ကချုပ်တင်အသိမပေးဘဲနဲ့လောင်စာစီစဉ်နှုန်းတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ90ရာခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။အစိုးရကထောက်ပံ့ပေးနေတဲ့လောင်စာစီစဉ်နှုန်းတွေကိုတလီတာ8စင်ကနေ73စင်အထိတိုးပြီးတော့တက်မှတ်လိုက်တာဖြစ်ပါတယ်။ခွဲတန်းကြရောင်းချပေးမယ့်အစီအစဉ်သစ်အရကိုပိုင်ကားတစ်စင်အတွက်ဈေးနှုန်းသစ်နဲ့တလကိုလီတာ60ဝယ်ယူခွင့်ရကြမှာဖြစ်ပါတယ်။ခွဲတန်းရတာထက်ပိုပြီးတော့ဝယ်ယူမယ်ဆိုရင်တော့လောင်စာစီတလီတာကို26စင်အထိပေးကြမှာပါ။ဈေးနှုန်းအသစ်နဲ့စီရီကိုအခုလိုခွဲတန်းကြဝယ်ယူခွင့်ရမယ့်စနစ်တကအီရန်နိုင်ငံထဲက3ပုံတစ်ပုံလောက်ရှိတဲ့နွမ်ပါတဲ့ပြည်သူတန်း60ကိုငွေကြေးထောက်ပံ့ပေးဖို့ဖြစ်တယ်လို့သူသမရာမိုဟာမက်ဘာရှာနိုဘတ်စကနိုဘတ်ရဲ့အပြောကိုကိုးကားပြီးတော့အီရန်အစိုးရရုပ်မြင်သံကြားဌာနကကြေညာတော့ပါတယ်။လာမယ့်ဆယ်ရက်အတွင်းငွေကြေးထောက်ပံ့ပေးတော့မှာဖြစ်တယ်လို့လည်းသူသမရာကပြောပါတယ်။ဒါပေမဲ့လည်းအီရန်နိုင်ငံသားအတော်များများကတော့ဒါကိုလက်မခံကြသလိုပဲစီးပွားရေးခက်ခဲနေတဲ့အချိန်မှာသူတို့အပေါ်ပို့ပြီးတော့ဝင်ပြီးအောင်လုပ်တဲ့လုပ်ရလို့ရှင်းမနေကြတာလည်းဖြစ်ပါတယ်။အီရန်နိုင်ငံရဲ့အဓိကဝင်ငွေဘာနာဖြစ်တဲ့ရေနံတင်ပို့မှုအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့မှုခဲ့တန်ခတ်ပိတ်ဆို့ခဲ့တာကြောင့်ဒီနှစ်ထဲအီရန်ရဲ့စီးပွားရေး900ခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။